ကျွန်တော်အခုစာရေးဆရာမြို့မလွင်နဲ့တွေ့ဆုံမေးမြန်းထားတာပါခင်ဗျာမေးမြန်းထားရတဲ့အကြောင်းအရာကတော့စာရေးဆရာမြို့မလွင်ရဲ့ဒုတိယစာအုပ်ဖြစ်တဲ့ကျွန်တော်ချစ်တဲ့ရေတပ်မတော်အင်္ဂလိပ်လိုရေးထားတာတော့ The Navy I Love အဲ့ဒါနဲ့ပတ်သက်ပြီးတော့စာရေးဆရာမြို့မလွင်နဲ့ယခုတွေ့ဆုံမေးမြန်းထားပါတယ်အန်ကယ်ခင်ဗျာဒီအန်ကယ်ရဲ့ဂျန်ကုန်မြို့ကိုကယ်တင်ခဲ့တဲ့ဒီပစ္စည်းပထမစာအုပ်ပြီးတဲ့နောက်အခုဒုတိယစာအုပ်ရေးပစ်တဲ့အကြောင်းလေးများပြောပြပါလိုက်ခင်ဗျာ
အန်ကယ်ကအဲ့ပထမစာအုပ်ရေးပြီးတော့နောက်ရေးမဲ့စာအုပ်ကတော့ဒီအကြောင်းတော့ဒီပစ္စည်းအကြောင်းတော့မဟုတ်ပါဘူးလေနောက် Navy အကြောင်းရယ်လို့တော့မဟုတ်အန်ကယ်ရဲ့ life history မှာနဲ့ကြုံတွေ့ရတဲ့ experience ရောအကြောင်းရေးဖို့စာအုပ်အတွက်အန်ကလုံးဝနေပါတယ်ဒါဒီဒါပေမဲ့ opportunity တစ်ခုပေါ်လာလို့ဆိုတော့အဲ့အန်ကောစစ်တွင်းတော့3နှစ်လောက်အင်္ဂလိပ်စစ်သမောတိုက်သမောအငယ်ပေါ့လေ farmer class အဲ့သမောတွေမှာအန်ကနေခဲ့တယ်ဟိုစစ်တွင်းတော့ဟောစစ်ပြီးတော့ဟိုဗမာပြည်မှာဗမာနေပြည်ပေါ်ခင်ရအောင်အဲ့ဒီသမောတွေရဲ့အဝ experience ကအကွက်နေတော့ဟိုသတိရတာပဲရှိတယ်ဒါပေမဲ့ England မှာဒီ Royal Navy Association တခုကနေပြီးတော့ဒီသမောဒဇင်းကိုအဟောင်းကိုပြန်ပြီးတော့မွမ်းမံပြီးတော့သူတို့က Navy ကိုပြန်ပြီးတော့သမိုင်းမှာထားဖို့ပြန်အပ်ဖို့သူတို့ကရည်ရွယ်ပြီးတော့အဲ့ဒါကိုမွမ်းမံတဲ့အချိန်မှာအဲ့ဒီသမောမှာလုခဲ့ဘူးတဲ့ရဲဘော်ဟောင်းကြီးတွေဟိုလိုက်ပြီးတော့သူတို့ရှာတော့အင်္ဂလမာအဲ veteran တယောက်တွေ့တယ်ဟိုနောက်တော့အဲတချို့ကလည်းဟိုအဲ့ဒီလူတွေကသေကုန်တာနဲ့နေမကောင်းပြီးတော့ wheelchair ပေါ်မှာရှိတာနဲ့အဲ့လိုကျန်းမာမှာရှိတဲ့လူကရှားတယ်လေနောက်သူတို့ရှိရတယောက်ကနေ internet ကနေပြီးတော့ uncle ကိုတွေ့ပြီးတော့ uncle မေးတယ်တယောက်ကဟိုဒီဥစ္စာဟိုသူတို့လုပ်ချင်တာ uncle ဖွင့်ပွဲ dinner ပေါ့လေဒီ together dinner မှာလာပြီးတော့ရှင်းပြနိုင်လားဆိုတော့ uncle ကအဲ့ဒါနဲ့ uncle သွားတော့အဲ့တော့အဲ့ချိန်မှာကလာသတိရတာလေဒီတမောလေးအကြောင်းအထုပ်ပတ်တီတော့ရေးသွားမယ်ဆိုပြီးတော့ Famous Story ဆိုပြီးတော့စာအုပ်လေးတော့ရေးသွားတယ်ပြီးတော့အဲ့ဒီဓမင်းစားပွဲမှာ HMS Victory မှာလောက်တော့ British ရေကျုပ် First Sea Lord ကကမခရလောက်တော့ဗောလေအဲ့ဒီမှာအင်္ဂလအဲ့ဒီစာအုပ်ကိုအင်္ဂလနဲ့ donate လုပ်ပြီးတော့သူတို့ charity တွေသူရောင်းပြီးတော့ fund ရအောင်အင်္ဂလအဲ့လှူလိုက်တယ်အဲ့အဲ့ဒါပြီးတော့အင်္ဂလပြန်လာတဲ့ခါကျတော့အင်္ဂလသတိရတယ်ဟာဒီစာအုပ်အကြောင်းက Famous Story ဆိုဗမာပြည်မှာလည်းဒါဟုတ်ရှိရမဟုတ်ဘူးနောက်တအန်ကလည်းဟို Navy Magazine မှာအမြဲအန်ကအတွေ့အကြုံတွေ Before Independence ကို After Independence ကိုအဲ့ဒါတွေကိုဟို article လေးရေးထားရရှိတော့ဒါတွေအားလုံးပေါင်းပြီးတော့ဇာတ်တော့လုတ်လိုက်ရင်တော့ဇာတ်တော့ဖြစ်မယ်ဆိုပြီးတော့အဲ့ဒါအကြံစီရတာနဲ့ဒီဒီစာအုပ်ကို The Navy I Love ဆိုပြီးတော့အဲ့ဒါ The Navy I Love ဆိုတာကတကယ်အဓိပ္ပာယ်ကတော့အဲ့ဒါ Two Navy I Love အဲ့တော့အန်ကပထမပိုင်းက1944ကနေပြီးတော့1948ပေါ့လေအဲ့လိုရရကြီးရတာ British Burma RNB ဆိုတဲ့ British တော်ဝင်အပြော်တန်းရေတပ်အဲ့ဒီမှာအင်္ဂါလုတ်ခဲ့တယ်အဲ့တော့အဲ့ရပြီးတော့အဆက်ပြီးတော့ Burma Navy ဆိုပြီးတော့ရေတပ်မတော်မှနောက်ထပ်9နှစ်လုတ်ခဲ့တယ်အဲ့တော့ဒီနှစ်ပိုင်းကိုအင်္ဂါ Navy Service ကိုနဲ့အတွက်ကိုအဲ့ဒါကိုခြုံပြီးတော့အဲ့ဒီမှာအဲ့တော့ဖြစ်ခဲ့တဲ့အတွေ့အကြုံတွေကိုအင်္ဂါအဲ့ဒါစာအုပ်တို့အနေနဲ့ဟိုထုတ်လိုက်တယ်အဲ့လိုထုတ်ခဲ့တာပဲဒါပေမဲ့ဒီစာအုပ်ကအခုတော့ပြီးလို့ပါပြီတော်ကနောက်လာတဲ့မှာပဲထုတ်ဖို့ဟိုယူရထားပါတယ
်အန်ကောအဲ့ဒီစာအုပ်ကမူရင်းအင်္ဂလိပ်လိုဘာသာပြောင်းနှစ်ဦးစလုံးတပြိုင်တည်းထုတ်မှလာခင်ဗ
ျဟိုအရင်တုန်းကတော့အန်ကောပထမစာအုပ်ရေးတော့ The Gun That Saved Rangoon ဆိုတာကတော့အန်ကောရဲ့ censorship ကိုဝလုခါမှာကြောက်လို့အင်္ဂလိပ်လိုအရင်ထုတ်တယ်ထုတ်ပြီးတော့မှနောက်တော့ဗမာပြည်မှာဗမာလိုထုတ်လို့လွယ်သွားပြီဆိုတော့ censorship ဒီပါတွေကအသိ strict မဖြစ်တော့ဘူးဆိုတော့ဗမာလိုဆက်ထုတ်တယ်ဒီတခါတော့ဗမာပြည်မှာအခုကစာအုပ်ထုတ်တာတော်တော်ကိုသူတို့ခွင့်အများကြီးပေးထားတော့ဗမာလိုရောအင်္ဂလိပ်လိုတပြိုင်တည်းထုတ်ဖို့ရည်ရွယ်ပါတယ်အဲနောက်အောင်ကဲနေတဲ့လဲဗမာလိုထုတ်တာပို့ပြီးတော့ဟိုအရာရောက်မယ်လို့ထင်တယ်ဗမာလိုဟိုဒီကိစ္စတွေကိုမသိတဲ့ကိစ္စတွေကိုနောက်ဗမာလူမျိုးတွေကသိဖို့အဲ့ဒါပို့ပြီးတော့အရေးကြီးတယ်လို့ထင်တယ်အင်္ဂလိပ်အနေနဲ့ထုတ်တာကတော့အကမိတ်ဆွေတွေပါတယ်နိုင်ငံခြားမှာရောက်နေတဲ့မိတ်ဆွေတွေပါတယ်ဗမာပြည်နဲ့ဆက်သွယ်တဲ့မိတ်ဆွေတွေပါသူတို့တွေပါပဲ
အန်ကောအဲ့ဒီအင်္ဂလိပ်ဆောက်ထားတဲ့ Fairman တိုက်ရည်ရင်နေအန်ကောအဲ့ဒီမှာဗမာပြည်ကိုထဲကိုဂျပန်ရောက်နေပြီးတော့အင်္ဂလိပ်ဒီဂျပန်ကိုပြန်တိုက်ဖို့အတွက်လုပ်တဲ့အချိန်မှာ Fairmont System လေးတွေနဲ့ Spy River တွေတင်လာပြီးတော့အင်္ဂလိပ်တို့ဒီရခိုင်ကမ်းရိုးတွေမှာလာချခဲ့တဲ့ဟာအကြောင်းနေပါတယ်။အဲ့လေလည်းနည်းနည်းပြောပြပါအောင်အင်္ဂလိပ်အ
ဲ့ဒီအချိန်တုန်းကဂျပန်နဲ့အင်္ဂလိပ်နဲ့တိုက်နေတဲ့အချိန်မှာအင်္ဂလိပ်ဘက်ကဆိုတော့ဟိုကတော့မဟာမိတ်ပေါ့လေမဟာမိတ်ဆိုတော့အဲ့ဒီမှာ Navy စီကအများအပြင်ပါတာက Royal Navy ရယ် Royal Indian Navy ရယ် South African အပြော်ရန် volunteer navy ရယ် ออสเตรเลียเนวีနောက်ပြီးတော့ဗမာဗမာအာရီယာဆိုငါရေတာငါငါတက်ကတိုက်ခဲ့တာပါအဲ့ဒါဘာပဲဖြစ်ဖြစ်သူတို့အုပ်ချုပ်တာကတော့ Eastern Fleet ကနေပြီးတော့ Twin Cumulia British Royal Navy ကနေအုပ်ချုပ်ပြီးတော့အဲ့ဒီမှာ American Coastal Forces ဆိုပြီးတော့ရခိုင်ကိုင်ယူရန်အတွက်ကိုကိုင်ယူရန်တိုက်ဖို့ရင်ရင်စုအဖွဲ့ဆိုပြီးတော့ဖွဲ့ထားတယ်အဲ့ဒီထဲကနေပြီးတော့သူတို့တာဝန်အမျိုးမျိုးခွဲထားတာပေါ့လေအဲ့တာဝန်ခွဲရမှာဂျပန်နဲ့ရင်ဆိုင်တိုက်ဖို့အများဆုံးပေါ့လေဒါပေမဲ့အဲ့ဒီမှာသူတို့ကတချို့တွေပါအဲ့ချိန်တုန်းကတော့ effective မဖြစ်သေးဘူးသူတို့အဲ့ဒီနဲ့ဟို prepare လုပ်တုန်းချိန်ဆိုတော့သူတို့ကနေပြီးတော့ဗမာတချို့တွေပါတွေကိုသူတို့ကဗမာပြည်ကိုင်းဥရမသွားပြီးတော့ချပြီးတော့ပြန်ပြီးတော့ collect လုပ်ပြီး intelligence gather လုပ်ဗမာပြည်ပြန်တိုက်ဖို့ပဲလုပ်ပြီးကောင်းမလဲဆိုတော့အဲ့ intelligence gathering အတွက်ကိုဟိုသူတို့က special force တတ်တာ Bengal flotilla ဆိုပြီးတော့တမောအမျိုးမျိုးသူတို့က ML ခုနပြောတဲ့ fair mile လေးပါတော့ဗောတပြင်ဟို country craft လေးပါ donkey ဟောပါသူကအဲ့ဒါကိုတက်တိဝင်ပြီးတော့ spy ချနောက်တော့ပြန်ယူအဲ့ဒါတာဝန်လုပ်ထားတယ်ဆိုအဲ့ဒီမှာအဲ့ဒီဗမာနေပြည်ကအဲ့ဒီတော့သမော6ဆင်းရှိပါတယ်အဲ့6ဆင်းမှာ3ဆင်းကတော့ fighting flotilla ဆိုပြီးတော့ဟိုဂျပန်ကိုတိုက်ဖို့အဲ့ဒီဖွဲ့စုမှာပါတယ်နောက်3ဆင်းကတော့အဲ့ဒီသွားပြီးတော့တက်တိဝင်ပြီးတော့ညာကြီးဝင်ပြီးတော့ spy ကိုရခိုင်ပြည်အောက်ဖက်ပေါ်လေအခုကွာတော့အခုငွေဆောင်တော့အဲ့ဒီဘက်မှာသွားပြီးတော့တက်တိချညောက်ညောက်နှစ်ပတ်လောက်ကြာသူတို့ပြန်ကြိုအဲ့ဒီကလုတ်ခဲ့တယ်ဟုတ်တယ်ဒီဘုံ espionage ဟိုလိုပို့အဲ့ဒါအတွက်ကိုလုပ်ခဲ့တာအဲ့ဒီမှာအဲ့ဒါပြောတာပါအင်္ဂလာအဲ့ဒီဘက်မှာလည်းလုပ်ခဲ့ဘူးတယ်နောက်တော့အဲ့ဒါပြီးတော့အဲ့ခုနပြောတဲ့ fighting flotilla ဆိုတဲ့ရင်ဆိုင်တိုက်ဖို့ landing ဒီဘက်မှာဆိုအဲ့ဒီမှာလည်းအင်္ဂလာပြောင်းသွားတယ်နောက်တော့
ဟုတ်ကဲ့အကောကျွန်တော်တို့ကတင်လာခဲ့တဲ့တမိုင်းမှာမဟာမိတ်တပ်တွေရဲ့အခန်းကဏ္ဍတိတ်အရေးတကြီးမတင်ခဲ့ရပါဘူးကောဒီစာအုပ်ဖတ်ကြည့်တော့မှာပဲအင်္ဂလိပ်တွေရဲ့မဟာဗျူဟာနဲ့ဒီသူတို့ရဲ့လေင်းတင်တမောတွေပါပေါင်းတိုက်ခဲ့တဲ့ဟာတွေတွေ့ရတော့မှာပဲမဟာမိတ်ကအခန်းကဏ္ဍဘလောက်အရေးကြီးတကြီးပါခဲ့လဲဆိုတာတွေ့ရပါရဲ့မောင်ဘက်တန်ကရေရက်ကဂျခိုင်ဘက်ကရင်တိုက်တာအဲ့ဒီမဟာဗျူဟာအကြောင်းနည်းနည်းလေးပြောပြပါဦ
း World War 2တုန်းကတိုက်ခဲ့တာတွေကိုရေးထားတဲ့စာအုပ်စာတမ်းတွေပြန်ဖတ်ကြည့်ရင်တော့အဲ့ဒီအကြောင်းအတိအကျပါပါတယ်ဒါပေမဲ့ဗမာပြည်မှာတော့ဒီကိစ္စကဟိုဗမာစာအုပ်တွေပါတယ်မှာတော့တိုက်ပြီးတော့ရေးရတယ်မရှိပါလားပြန်ထားရတယ်မရှိအဲ့တော့အန်ကောအနေနဲ့တော့ပါတွေ့ရတယ်ဆိုတော့မာမိတ်ကသူတို့အနေနဲ့စစ်ပြန်တိုက်ဖို့တိကျမှာအမဲစဉ်းစားပြီးတော့ပြန်လို့ရင်ကောင်းမလို့တော့ plan လုပ်ပြီးတော့မှတိုက်တာဘာလို့ဆိုတော့သူတို့ရဲ့အဓိကဟိုကတော့ရည်ရွယ်ချက်ကတော့ casualty တွေအနည်းဆုံးဖြစ်ရမယ်နောက်ပြီးတော့ casualty ဆိုတာလဲဒီသူတို့စစ်သားတွေမဟုတ်ရဲသားတွေပါအသေးပြောက်နေအောင်ဆိုပြီးတော့အဲ့ဒီရည်ရွယ်ချက်နဲ့သူတို့က plan လုပ်ပြီးတော့တိုက်တာအဲ့ planning stage ကလည်းချက်ချင်းလုပ်လို့မရဘူးသူတို့လည်းအဲ့ arrogant ကိုပဲလို့ပြန်တက်ရမယ်ဗမာပြည်ကိုပဲလို့ပြန်တက်ရမယ်ဆိုတော့ဟိုကသူတို့ကနေနဲ့ဗမာပြည်ကိုပြန်တက်ရင်ဟိုကလူနဲ့ဖိတိုက်ရမယ်ဆိုတော့မြကြီးနယ်ဘက်ကမှရမယ်ဆိုတော့ဒါကိုသူတို့က plan လုပ်ပြီးတော့ကြီးနယ်ဘက်ကတိုက်ဖို့အရင် plan လုပ်တယ်အဲ့ဒါကိုဘေးကနေပြီးတော့လိုက်ပြီးတော့ arrogant ကနေပြီးတော့ဒီအရေးကြီးတာက air force base လုပ်ဖို့ air efficient နေရာဟိုအရင်ရဖို့ဒါကအရေးကြီးဆုံးဆိုအဲ့ဒါကသူတို့အနေနဲ့မြင်တာကြောက်ဖြူက ideal place ဆိုပြီးကြောက်ဖြူကိုအရင်တိုက်ဖို့ရေကြောက်ဖြူမတိုက်ခင်မှာစစ်တွေကိုအရင်တိုက်မယ်စစ်တွေကြောက်ဖြူကကတ်နေပြီဆိုပြီးတော့ plan လုပ်ပြီးတော့ကြောက်ဖြူကိုတိုက်ဖို့လုပ်တာအဲ့တော့အင်္ဂလိုကအဲ့ဒီအချိန်မှာအဲ့ဒီအချိန်မှာပါသွားတယ်ဟိုသူတို့ invasion fleet ထဲမှာအဲ့ဒီတော့ကြောက်ဖြူမျိုးကမသိငင်ပေါ့လေရံပြကျုံပေါ့အဲ့ဒီကျုံကိုတိုက်ဖို့လုပ်တာကနင်းနေတော့ဟိုတိုက်မဟုတ်ဘူးအများမဟုတ်ဘူး fleet တနေနဲ့ဟိုစစ်သမောကြီးကြီးဆိုရင်ဒီကူဇာဆိုဒစရာဆိုကြောက်ပြီးမျိုးရဲထိမျိုးရဲကစိတ်ကန်းထိဝင်နိုင်အောင်သူတို့ဝင်လာတယ်အဲဒီတော့အဲဒီလန်ဒင်လုပ်တဲ့ခါကျတော့လေဟိုဒီတဲ့ကြီးရဲ့သမောတွေ aircraft carrier တို့ battle ship တွေကအဝေးကနေပြီးတော့စက်ကားမဲ့နောက်ကနေပြီးတော့မြောင်းနေပစ်ပြီးတယ်အဲဒါမျိုးတွေလုတ်ခဲ့တာဒါတွေကတေချာ plan လုပ်ပြီးလုတ်တာပ
ါဟုတ်ကဲ့ uncle ကျေးဇူးအများကြီးတင်ပါတယ် uncle ကျွန်တော်တို့ဒီအပိုင်းကဒီစာအုပ်ကိုဖတ်ပြီးလို့ရှင်ဗမာပြည်မှာရှိတဲ့နောင်လာနောက်သားတွေအတွက်အများကြီးပူးတူရရမယ်အပိုင်းသိရမယ်အပိုင်းတွေဖြစ်နေတာကစေစုတင်ပါတယ
် SBS Radio ရဲ့သတင်းမျက်မှောက်ရေးရာနဲ့စိတ်ဝင်စားဖွယ်ရာအကြောင်းအရာတွေကိုသစ်မှားတာစကားနဲ့နားဆင်နိုင်ပါတယ်ဆွေးနွေးမှုတွေမှာပါဝင်ချင်တဲ့ဆိုရင်လဲ sbs.com.au/bemis ကိုသွားပြီးတော့ပါဝင်နိုင်ပါတယ်ရှင်